Welcome to the Voice of America in Burmese.
VOA American တိုင်းရဲ့2018ခုနှစ်မေလ21ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American တရားစု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျွန်မအများသိစင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ရလိုက်ပြီလို့သမ္မတထရန့်ကပြောလိုက်ပါတယ်2017ရုပ်ောက်ပွဲကာလအတွင်းသူ့ရဲ့ရုပ်ောက်ပွဲမဲဆက်စည်းရုံးအဖွဲ့ကို FBI ကစောင့်ကြည့်ခဲ့ခြင်းရှိမရှိစုံစမ်းပေးဖို့သမ္မတထရန့်ကတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံကထွက်ပြေးသူတွေပြန်လာရေးအတွက်လှုံ့ဆော်ပေးဖို့ USAID အကြီးအကဲကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သိထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ဟုတ်ကဲ့ပါရှင်။အခုညနားဆင်ကြရမယ့်သတင်းလွှာရီထဲမှာတော့ကချင်စီရေးပဋိပက္ခတဲ့ပိမိပြည်သူတွေကဲထုတ်ရေးနဲ့တိုက်ပွဲတွေအများဆုံးရပ်ဖို့ဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးကိုအတရေဖြတ်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားဆွဲဆိုလိုက်ပါတယ်။ဒီလိုတရားဆွဲဆိုခံရတဲ့ဥဇော်ချက်ရဲ့သဘောထားကဘယ်လိုရှိပါသလဲ။
ကောင်းလုံးကပုံမှန်900ပါပဲတို့ကအပြည့်ချက်မှုပေါ့ကျွန်တော်တို့အနေနဲ့ခါညူတာကတော့ဒါအပြည့်ချက်တန်ဖို့ပါဘူးဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်ဖြစ်နေတဲ့အဥ္စာကိုကျွန်တော်ပြောဆိုရခြင်းဖြစ်တယ
်တရင်ပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူရခိုင်ပြည်နယ်အစိုးရအဖွဲ့စီးပွားရေးဝန်ကြီးကိုလွှတ်တော်စုံစမ်းရေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းဖန်စီခံရိုက်တဲ့သတင်းတော်နှစ်ဦးအမှုနောက်ဆုံးစစ်ဆေးမှုအခြေအနေဗဂျီးနီးယားပြည်နယ်ရစ်ချ်မွန်မှာကျင်းပတဲ့အာရှຫນွေဘွားအမေရိကန်လူမျိုးတွေရဲ့ယဉ်ကျေးမှုအခမ်းအနားဆရဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေမှာသဘောတူညီချက်တွေရလိုက်ပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံကအမေရိကန်ထုတ်လဲရာထွက်ကုန်ပစ္စည်းအများအပြားကိုထပ်မံဝယ်ယူဖို့သဘောတူလိုက်တာဟာနှစ်ပေါင်းများစွာအတွင်းအမေရိကန်လက်သမားတွေအတွက်အကောင်းဆုံးဖြစ်ပေါ်မှုတစ်ခုဖြစ်တယ်လို့တင်းနယ်လာနေမနေ့အစောပိုင်းမှာသမ္မတထရမ့်က Twitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတစ်ဖက်ကအခောက်အခွန်တွေတိုးမြင့်ကောက်ခံမယ်ဆိုတဲ့ပြင်းထန်တဲ့လုံဆောင်ချက်တွေမပြုတ်လို့ဖို့တရုတ်နဲ့အမေရိကန်အကြားသဘောတူညီချက်ရလိုက်ပြီဖြစ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောဆိုအပြီးတရက်အကြာမှာသမ္မတထရမ့်ကအဲ့လိုပြောလိုက်တာပါအမေရိကန်နဲ့ကြီးမားတဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာကိုချိန်ငွေရှာညှိတဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ထုတ်ကုန်ပစ္စည်းတွေအများပြားဝယ်ယူမဲ့သဘောတူညီမှုကိုစနေနေ့ကရရှိလိုက်တာဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေမှာအထိပ္ပယ်ပြည့်ဝတဲ့တိုးတက်မှုတွေရခဲ့ကြောင်းနဲ့ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေကိုဖြည့်ရှင်းနိုင်မဲ့အခြေခံမှုပေါင်းတွေချမှတ်နိုင်ခဲ့ကြောင်းဝန်ကြီးမနုချင်းက Fox သတင်းဌာနကိုပြောပါတယ်။အဲ့ဒီအခြေခံမှုပေါင်းကိုဆွေးနွေးညှိနှိုင်းနေကြစေကာလမှာတော့အခွန်ကောက်ယူမဲ့အစီအစဉ်တွေကိုဆိုင်းငံ့ထားကြဖို့သဘောတူထားကြောင်းလည်းဝန်ကြီးမနုချင်းကပြောပါတယ်။အစိုးရဘက်ဒီခါမှာတရုတ်အစိုးရဘက်ဆင်ဟွာသတင်းထဲမှာလည်းနှစ်ဖက်သဘောတူညီမှုရရှိခဲ့ပြီးဖြစ်ကြောင်းကုန်သွယ်ရေးစစ်ပွဲဖြစ်မှာမဟုတ်တဲ့အကြောင်းနဲ့တဦးနဲ့တဦးအခွန်တိုးကောက်တာမျိုးလည်းလုပ်တော့မှာမဟုတ်ဘူးကြောင်းတရုတ်စစ်စာညီနိုင်ရေးမှုလည်းဖြစ်ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့လူဟေးရဲ့ပြောကြားချက်ကိုကိုကာပြီးဖော်ပြထားပါလေ
American သမ္မတဒေါ်နယ်ထရန့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မှပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့သတင်းပေးတဦးစိတ်ဝင်ခဲ့တဲ့ဆိုတဲ့အပေါ်စုံစမ်းစစ်ဆေးဖို့ဒီကနေ့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောဆိုလိုက်ပါတယ်ဒါဆိုရင်တရားရင်ဌာနနဲ့ထိတ်တိုက်တွေးမယ်အလားအလာလည်းဖြစ်ပါတယ်။နိုင်ငံရေးရွယ်ချက်နဲ့ Trust စီးရုံးရဲ့အဖွဲ့ကို FBI ကစိတ်ဝင်ထောက်လှမ်းခဲ့သလားဆိုတာနဲ့ Obama အစိုးရတဲကနေဒီလိုလုပ်ဖို့တောင်းဆိုခဲ့တာပန်ကြားခဲ့တာမျိုးရှိသလားဆိုတာကိုတရားရင်ဌာနကစုံစမ်းဖို့တောင်းဆိုပါတယ်။မနေ့ပြန်မှာတော့တရားဝင်ဆောင်ရွက်ပါမယ်လို့သမ္မတ Trump ကမနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။တနင်္ဂနွေနေ့နှောင်းပိုင်းမှာတော့တရားရေးဌာနကပြည်ပထောက်လာစောင့်ကြည့်ရေးဥပဒေအရလုံဆောင်권လျှောက်ထားတောင်းခံတဲ့လုပ်ငန်းစဉ်ကိုလက်ရှိမှာပြန်ပြီးသုံးသပ်နေတာကိုတွေးချက်လုံဆောင်ဖို့စုံစမ်းစစ်ဆေးရေးမှူးချုပ်ကိုပြောထားတယ်လို့ကြေညာပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ပြီးနှောက်ယှက်တဲ့ရုရှားတရှိုးတွေနဲ့ဆက်ဆက်ပတ်သက်တယ်လို့တမညာရှိသူတွေကို FBI ကတံပြန်ထောက်လန်းထားမှာမသင့်တရားတာတစ်ခုခုဒါမှမဟုတ်နိုင်ငံရေးပျော့ကပါသလားဆိုတာဆန်းစစ်မှုကိုပါထည့်သွင်းလှုပ်ဆောင်ဖို့ဖြစ်တယ်လို့တရားရေးဌာနပြောခွင့်ရကထုတ်ပြန်ချက်မှာပြောထားပါတယ်။သမ္မတရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့တစ်ခုတွင်ကိုမသိမျှော်တဲ့ရည်ရွယ်ချက်နဲ့ဆင့်ဝင်တာမျိုးထောက်လန်းတာမျိုးရှိခဲ့ရင်ဒီကိစ္စကိုဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူဆောင်ရွက်ရမယ်လို့လည်းဒုတိယရှေ့နေချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။
American people also behold Talani Agency, CIA, Pamazon, Amutami Iti Gapchi, Yuich, Kantayadu, Gina Hasperha, Dignit Nilanima, Jantesa, Chinso Mapibare, Washington DC, New Pinga, CIA Tanajoma, Jimpam, Eri Jantesa, Sobego, Tamara Donald Trump, Teyamaba, Ateka, CIA, Loya Dinepatello, Yadu Kantai Sanya, Jana Sisimu Udwin, Lotta Amadega, Abientan Sisimimimana Abawin, Pianle, Mimian Pirenau, Hasperego, CIA GKP, Telodo Amadega, ငါးဆက်လေးမဲလေးဆက်ငါးမဲနဲ့မဲခွဲအတီးပြုတ်ပေးလိုက်တာပါနိုင်ငံသားရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့လအတွင်းအတီးပြုတ်ပေးလိုက်ပြီဖြစ်တဲ့မိုက်ပွန်ပေးရဲ့နေရာမှာအစားထိုးတာဝန်ယူမဲဟတ်စပဲကိုရာထူးခန့်ထားရေးအတွက်မဲခွဲတဲ့နေရာမှာဒီမိုကရက်ပါတီကအထက်လွှတ်တော်အမ၆ဦးကထောက်ခံမဲ့ပေးခဲ့ကြပြီးရီပပ်ဘလစ်ကန်ဘက်ကကန့်ကွက်မဲ့နာမည်ပေးခဲ့ပါတယ်လွှတ်တော်လူများစု ဒီမှာဆိုအမျိုးသားလူမျိုးရေးဆိုင်ရာအန်ဒီယေကိုကိုင်းတွယ်ဖြည့်ရှင်းဖို့အတွက်အရေးအချင်းအပြည့်အစုံပုံကိုဖြစ်တယ်လို့ချီးမွမ်းပြောဆိုခဲ့ပါတယ်။
Venezuela ရွေးကောက်ပွဲမှာတော့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကဒုတိယ၆နှစ်သက်တမ်းပြန်လည်ရွေးကောက်ခံရကြောင်းရွေးကောက်ပွဲပုတ်အဖွဲ့ကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲကအာနာရှင်ကိုနန်းတင်တဲ့ပွဲလို့ဆိုပြီးအတိုက်ခံတွေကသဘေးမှောက်ကြတယ်လို့နိုင်ငံတကာအသိုင်းအဝိုင်းဘက်ကလည်းအများပြားကရှုတ်ချထားတာပါ။တချင်ကကမ္ဘာရှင်နဲ့ထုတ်လုပ်မှုထိတ်တန်းနိုင်ငံ ဒီထွားလာနေပေမဲ့လို့လဲအသက်50ငါးနှစ်အရွယ်ဘတ်စကာဒရိုင်ဘာဟောင်းမာဒူရိုပြန်ပြီးတော့အနိုင်ရမယ်လို့ခန့်မှန်းခဲ့ကြတာပါအခုလို့အနိုင်ရခဲ့တာကတမိုင်းမှတ်တိုင်ဖြစ်တယ်လို့လဲသမရမာဒူရိုကမြို့တော်ခရက်ကတ်စ်မှာသူ့ကိုဂုဏ်ပြုကြတဲ့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်
ဒါပေမဲ့မာဒူရိုကိုစန့်ကျင်တဲ့အေးဝင်ကလေးအသင်းတော်ရဲ့တေအိုဇေဗီယာဘာတူစီလဲဝေရောက်ရှင်ပြိုင်ခဲ့တာကြောင့်ဟင်နရီဖာကွန်အသာစီးရာရဲ့အတွက်အားရော့သွားစေခဲ့တာပါဖြိုရီအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုက်လို့မီတာ19ကီလိုဟက်စ်15.5ဒုံညာလိုက်လို့မီတာ25ကီလိုဟက်စ်
88.5 kHz ကိုတုံတုံကနေပထမနာရီဝက်မှာနိုင်လက်မီတာ190ကီလိုဟက်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဖြိုမေကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအတက်စေဖို့စစ်မှန်တဲ့စိတ်ရင်းစေစနာကိုပြသဖို့အမေရိကန်အစိုးရရဲ့ နိုင်ငံတကာအကူအညီပေးရေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတင်းတင်းကြပ်ကြပ်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲမက်ဂရင်းဟာ300ကြာမြန်မာခီးစဉ်အဆုံးသတ်အဖြစ်ရခိုင်ပြည်မှာပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုဝန်အဝိုင်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်အဲဒီလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံမလ Green ကပြောပါတယ်။ Mark Green ဟာတောက်ကြနေကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးစနေနေ့မှာတော့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပါတယ်။အဲဒီနောက်မှာတင်းငွေတွေနေ့ကရခိုင်ပြည်နယ်မှာပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်ပြစ်ခတ်ဖြစ်ထားတဲ့နေရာစီကိုလည်းတွားခဲ့ပါတယ်။သူဟာရခိုင်ပြည်နယ်စစ်တွေမြို့တော်ကနေတိတ်မွေးလာတဲ့ရင်ညာဒုက္ခသည်6000လောက်ရှိတဲ့တက်ကြွပြင်ဒုက္ခသည်စခန်းကိုတွားပြီးတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ
်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရဲစီရေးလေ့ကျင့်မှုတွေကိုရှင်းချဖို့နောက်တောင်ကိုရီးယားမှာခုလုံခဲ့သူတစုကိုပြန်လည်လွှဲပြောင်းပေးဖို့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကြောင့်အမေရိကန်နဲ့ချင်ပါမဲ့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားတို့နှုတ်ထွက်သွားမလားဆိုတဲ့အပေါ်မှာစိုးရင်စရာပိုများလာစေသလိုကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မဲ့အလားအလာလည်းတုံ့ဆိုင်သွားပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားဆက်မဲ့ဆုံးမှလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာငြိမ်းချမ်းရေးခေတ္တစပြီးလို့ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြေညာပြီးသတင်းပတ်တွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကသူတို့တောင်းဆိုချက်တွေကိုမလဲရောခင်မှာပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးမှုတွေကိုဆိုင်းငံ့လိုက်တာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့မနေ့ဖြန်အင်ကာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကြားထိပ်သီးဆွေးနွေးပွဲကိစ္စပူးပေါင်းဆောင်ရွက်မှုဆွေးနွေးမှုတွေဆက်လုပ်ရေးကိစ္စအပေါ်မြောက်ကိုရီးယားဘက်ကလက်ရှိအခြေအနေဆက်လာတွေကိုဆွေးနွေးကြမှာပါ။မြောက်ကိုရီးယားဘက်ကထိတ်တိုက်တွေးမဲ့ကိစ္စမျိုးတွေရှိလာပေမဲ့လည်း American Tamra Trump and Myanmar Korea Council Kim Jong Un ye thait thi swin nwe pwe jin pa ye atwak ka lo pyin sin ni ja de lo American ne Taung Korea aso ya tawin shi tu re ka pyo so tha ba de
Taung Tauk Pin le pyin twin pan san mu nyin pwa ne de niya ma tiyau bong che le yin ni yauk la de apo athu so yin pu ban chaung Philippine naingan ga pyo cha lai ba de di kaisa ne patat lo tantamai yin nilan aya lout tin lout thai da de ko pyi lo khe chaung Tamra Rodrigo Duterte ye pyo kwin ya ga pyo ba de tiyau pi tu tat ma ro anin ne H6 ကအမျိုးအစားဘုံကျဲလေရင်တွေအသက်အရှင်လက်ကျင်ကြကြအောင်တရုတ်စုရပိုင်သတင်းစာမှာစနေနေ့ကဖော်ပြထားပါတယ်ဒါပေမဲ့ဘယ်နေရာမှာပြုလုပ်ခဲ့လဲဆိုတာဖော်ပြထားခြင်းမရှိပါဘူးဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ပါရာဆဲကျွန်းစုတွေကဝူဒီကျွန်းမှာအဲ့ဒီလက်ကျင်မှုကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတ ဒီတာတွင်မှာတင်းမာမှုတွေပိုတိုးစားလိမ့်မယ်ပိုတိုးလာစေမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။
Hawaii Pine, Big Island, Muta Ugaro, two in shit, Lada Song by Shane Ye, Gilawe, Mida, Bogueraga, Twelade, Choyibu, Timhambi, a pian tan tan yaja, Dabare, Mila, Doyani, Grega, Sabi, Bogueni, the Midangani, Batamazo, Diare, Tikai Tanya Mule, Chibare, Choyibuga, do ye, Mizigo, Timhambi, Erigani, Chirauti, Long John Dore, Lu, Hawaii, Ocho Ye Muye, Pyokunya, Mute Miga, Hawaii News Now Jokan Drin Tanaku Pyosu Tabare.
Direct from Washington, the voice of America.
ကချင်စီရေးပတိပခါတဲ့ပိမိပြည်သူတွေကထုတ်ရေးနဲ့တိုက်ပွဲတွေအမြန်ဆုံးရထားတဲ့သတင်းဆောင်မတွေကိုစစ်တိုက်ထုတ်လွှင့်ပေးသွားပါမယ်။ကချင်စီရေးပတိပခါတဲ့ပိမိပြည်သူတွေကထုတ်ရေးနဲ့တိုက်ပွဲတွေအမြန်ဆုံးရဖို့ဦးဆောင်လှုပ်ရှားသူကချင်ခေါင်းဆောင်၃ဦးကိုအတေးပြည့်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကတရားစွဲဆိုလိုက်ပါတယ်။ငြိမ်းချမ်းစွာလူမှုစန္ဒဖော်ထုတ် ိုင်မဲ့နီလန်းအဖြစ်မဟုတ်ဘူးလို့တရားစွဲဆိုခံရသူတွေကပြောပါတယ်။တရားစွဲဆိုခံရသူတွေဘက်ကတော့တရားဥပဒေအကြောင်းအတိုင်းရင်ဆိုင်သွားဖို့ပြင်ဆင်နေပြီးတစ်ချိန်တည်းမှာလည်းအခက်အခဲတွေ့နေစေဒုက္ခတွေအရေးကိုတက်ဆွမ်းသမျှဝိုင်းဝန်းကူညီပေးနေကြတယ်လို့ဆိုပါတယ်။မတ်စုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ကချင်တိုက်ပွဲတွေတွင်ပိတ်မိပြည်သူတွေကဲထုတ်ရေးနဲ့စစ်ပွဲတွေရပ်တန့်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့စီတာဘူးမနောကွင်းကနေစတင်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ခြေပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလောင်စွန်ဦးဇော်ဂျန်နဲ့ဒေါ်နန်ပူတို့ကိုတပ်မတော်ကိုတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒီကနေ့မြစ်ကြီးနားမြို့ကတရားရုံးချိန်မှာတော့တရားစွဲဆိုခံရတဲ့ Treasurer ဖောင်ဒေးရှင်းကကချင်အမျိုးသမီးကောင်းဆောင်ဒေါ်နန်ပူကိုအာမခံပေးလိုက်ပြီးရှေ့လာမဲ့ယုံကျင်းတရားစွဲသူနဲ့အစွဲခံရသူတို့ကြားအပြန်အလှန်ထွက်ဆိုပြီးတရားရင်ဆိုင်ကြဖို့ပြင်ဆင်ဆောင်ရွက်နေပါတယ်လို့ဒေါ်နန်ပူက VOA မြန်မာပိုင်းကိုပြောပါတယ်
ဒီမှာအာမခံနှစ်ယောက်ပေါ့နော်နှစ်ယောက်ကိုခေါ်ပြီးတော့ဒီမှာအာမခံလုပ်ထားတယ်အဲဒီနေ့ဒီမှာကိုစစ်ဆေးမယ်လို့ပြောရဲဆိုတော့ဒီမှာကထူးချေဖို့အတွက်တော်လကောင်းပေါ့နော်ဒီမှာကအောင်တရားပြောနိုင်ခွင့်ရတဲ့တော်လကောင်းပေါ့ဒီမှာရှိနေလို့ဒီရဲအဲ့ဒါကြောင့်အချင်းပေးပါလို့ဒီမှာတောင်းဆိုထားတယ်အဲ့ဒါနဲ့မောက်ကတတင်းလာနေပေါ်နဲ့ဆက်ရှိနေဦးရင်းချင်းလုပ်ထားရခြင်းဒီမှာကိုအပြစ်ရှိရပေါ့နော်အပြစ်ရှိရအဲတမတော်ကိုအတီးဖြစ်စီရဆိုတော့ဆွဆွဲချက်ပေါ့ဒီမှာကနေရောတမတော်ကိုအတီးဖြစ်အောင်လုပ်တာတော့မဟုတ်ဘူးဒီမှာရည်ရချက်မရှိဘူးဒီမှာအနေနဲ့ကတော့ပြည်မြေပြည်သူတွေလွတ်မြောက်ဖို့အတွက်ကိုဒီမှာပြောရဖြစ်တယ်ဒီမှာအနေနဲ့ပြောချင်တာကတော့ဒီသိထားတာကတမတော်ဖြစ်တယ်အဲ့ဒါကြောင့်တမတော်ကပြည်မြေပြည်သူတွေကိုဖုတ်ပေးလိုက်လို့ရှိရင်တမတော်ရဲ့ဂုဏ်တက်ခါပို့ရောမတော်မှတက်လာဖို့ရှိရပေါ့နော်သူတို့ကအဲ့လိုပဲစမတော်မြင်ပါတယ
်တမတော်ရဲ့တရားစွဲဆိုခံရသူနောက်တဦးဖြစ်တဲ့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌဦးဇော်ချက်ကတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားမှုကိုဦးဆောင်သူတွေကိုပုံမှန်ဒီအမျိုးမျိုးတက်ပြီးတရားစွဲဆိုဖမ်းဆီးအရေးယူနေတာကတော့တိုင်းရင်းဒေသတွေကစီးရီးတင်မှမှုတွေနဲ့စစ်ဘေးတင်ပြည်သူတွေအခက်အခဲပြည်လဲစေမဲ့အဖြေမဟုတ်ဘူးလို့ဝေဖန်ပြောဆိုလိုက်ပါ
ကျွန်တော်တို့အနေနဲ့ခံယူတာကတော့ဒါအပြည့်ချက်တန်ဖို့ပါဘူးဒါအမှန်တကယ်ဖြစ်ဖြစ်နေတဲ့အောက်ခြေဖြစ်နေတဲ့အောက်ဆောင်ကိုကျွန်တော်တို့ပြောဆိုရခြင်းဖြစ်တယ်ပုံမှန်900ရို့နောက်မြင်းစုစီတို့နဲ့ကျွဲစုတွေဆိုတာကတော့ဒါကျွန်တော်တို့ခုစဉ်းစားမိတာကသူတို့ကဒီအလုပ်တွေကအများကြီးလုပ်နေကြအလုပ်ပဲဖြစ်တယ်အခုကြောင့်ပုံမှန်လည်းလုပ်တယ်မန်လေးမှာလည်းအဲမျိုးတက်ကြွလူတွေကိုဦးစီးဦ
ကျွန်တော်တို့အနေနဲ့ခံယူရတာဒါပေမဲ့စာနဲ့ရေးခါပါဝင်အခြေခံကျန်းမာရေးဆောင်ရှားမှုတွေကတော့အရေးတကြီးလိုအပ်နေတုံးပဲလို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့ဒေါ်နန်ဘူးကပြောပါတယ်အဲဒုက္ခတွေရဲ့ခက်ခဲတော့အများရှိပါသေးတယ်ရှင်ဒီလာတဲ့သူတွေရဲ့လိုအပ်ချက်တွေအများရှိနေတဲ့အချိန်မှာအခု တို့တွေရဲ့လိုအပ်ချက်တွေအများရှိပါတယ်အခုမိုးပြရတဲ့ရောက်လာပြီเนาะရောက်လာပြီဆိုတော့တို့မျိုးဖို့ထံကိုအစီအစဉ်ပြုမိုးခါအောင်မှာအရင်ရတဲ့အတွက်အရန်ပြည့်ရအကြခင်မိုးရွာတော့မယ်ဆိုတော့ဒီမိုးကလည်းမလုံဘူးပေါ့เนาะပြီးတော့ကလေးလည်းကြောင်းတက်တော့မယ်ပြီးတော့လောလောဆယ်တို့တွေအခုတို့နေရဲ့ Trinity ဒီကနားနဲ့ဆိုင်မိုင်းတော့ဝေးတဲ့ဖြစ်နေတီတို့နောင်နောင်တို့မှနေရဲ့နေရာတွေကျွန်တော်တို့လိုက်ကြည့်တယ်ဒီကနားနဲ့မိုင်းလေးကျော်ဝေးတဲ့နမတိနန်းခွမှာရှိတဲ့ဒီကချုံပင်ရဲ့ချုံလေးလိုလိုင်းနောင်ခုမှဝေဘက်ကနေဆွလာတဲ့ကားမိုင်းမှာရှိနေတဲ့ဒီစစ်ကြီးတွေကိုလွတ်လာတဲ့လူကြီးရဲ့ခါမှာသူကတနည်းရဲမှာဆုတုံပြီးနေကြတယ်သူတို့အတွက်စားဖို့တောက်ဖို့ကိုလူတစုကချက်ပြုတ်ပေးနေတာပေါ့
ကျေးဇူးအဲ့တော့ကျွန်တော်တို့အတွက်အကျေးရေးစစ်ပြေးတုံးခတဲ့စခန်းဆိုရင်စခန်းအနေနဲ့တတိယခြားလုပ်ပေးဖို့လိုတယ်အရှိကြီးအတွက်တို့ကမောင်းတဲ့မျော်လင့်ချက်နဲ့မြင်တယ်လို့ဖြစ်ပြီးတော့တော်ရင်စိတ်တော့ကရောက်နေကြတဲ့အခြေအနေဆိုတွေ့ရတယ်အခုလိုမျိုးအတရေဖြတ်မှုနဲ့ကချင်ခေါင်းဆောင်၃ဦးကိုပုံမှန်900နဲ့150ရည်မှာထပ်မံရုံချင်းတတ်မှတ်ထားပြီးအပြန်အလှန်ရှောက်လဲကြဖို့ရှိပါတယ်ပု
ရအဖွဲ့ကဗန္ဒာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးကိုဝန်ကြီးဌာနရဲ့စီမံစည်းကမ်းနဲ့တာဝန်ကိုကျေပြွန်အောင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့လွှတ်တော်စုံစမ်းရေးအဖွဲ့ကစစ်ဆေးနေတာတက်တေ18ယောက်ထိရှိသွားပြီဖြစ်ကြောင်းစုံစမ်းရေးအဖွဲ့ကအတည်ပြုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါရှင်။
ရှိခိုင်းပြည်နယ်လွတ်တော်မှာစစ်ဆေးခံနေရတဲ့ဗန္ဒာရေးအခွန်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အီတင်ကိုဝန်ကြီးဌာနလုပ်ငန်းရေးရဲ့ထိခိုက်နှိမ့်နှံမှုတွေကြောင့်ယာလူကရစဲပေးဖို့ပြည်နယ်လွတ်တော်ကုစက်လေ12ယောက်ကတိုင်ကြားခဲ့တဲ့အတွက်ဒီလ12ရက်ကစပြီးတပ်သေးတွေနဲ့စုံလန်းစစ်ဆေးမှုတွေလုပ်နေရလို့စုံလန်းစစ်ဆေးအဖွဲ့ခေါင်းဆောင်လွတ်တော်ကုစက်လေဦးနိုင်ကျွေးကပြောပါတယ
်။ကစစ်ဆေးတယ်ဆိုတာဝင်ကြီးရှိမှတက်သေးတယ်လို့ကျွန်တော်ကကြားနာတာ။ဝင်ဆွဆွဲဖြစ်နေတဲ့ပုံကိုယ်တွေတက်သေးတွေကထွက်ဆိုချက်ကိုဝင်ကြီးရဲ့ဝင်ကြီးရှိနေကိုကျွန်တော်ကမေးဖို့နဲ့မေးဆိုင်တယ်။အဲဒီတော့ကျွန်တော်တို့ကအခုတက်သေးတွေရဲ့ထွက်ချက်နဲ့ဝင်ကြီးဘက်ကပြန်ပြီးတော့မေးခွန်းနဲ့ဟိုဒီချက်တွေမူတည်ပြီးကျွန်တော်ကစစ်ဆေးတော့စစ်ဆေးရအခါမှာကျွန်တော်ကဒါရဲ့ပေါ်ပေါက်လာတက်သေးရဒီနှစ်ယောက်ပါသူပေါ်18ယောက်ရှိပါလိမ့်တက်သေ
းတက်သေးထွက်ဆိုရသူတွေထဲမှာတိုင်ကြားရဲ့လွတ်တော်ကုစက်လေတွေနဲ့နင့်နာရဲ့လုပ်ငန်းရှင်တွေပါတယ်လို့ဆိုပါတယ်။ဝင်ကြီးဦးကျော်အေးတင်ကရွေးကောက်ခံရရဲ့ကိုယ်စားလှယ်တဲကမဟုတ်ပဲရခိုင်ပြည်နယ်ဝင်ကြီးချုပ်ကအဆိုပြုခံထားရတဲ့သူဖြစ်ပါတယ်။အခုလိုစစ်စစ်ခံနေရတဲ့ပတ်သက်ပြီးဝင်ကြီးဦးကျော်အေးတင်ကမကြခင်အကြောင်းစုံကိုရှင်းလင်းပြောပြမယ်ဆိုတဲ့အကြောင်းအခုလိုပြောပါတယ်
။ကျွန်တော်ဘက်ကတော့ဘာမှအဆုံးပြန်စရာတော့အထွေထွေမရှိဘူးလေ။တို့လည်းတို့ဥပဒေလုံးဆုံးတဲ့အတိုင်းလုပ်တာလေ။တို့ဥပဒေတို့မှရဟိုလုပ်တဲ့လုပ်ပန်ခွင့်အထက်ကလုပ်တာပေါ့နော်။ကျွန်တော်ကလေဒီကျွန်တော်ဘက်ကဟိုပေါ့တို့ဆက်ဆွတာပဲမမှန်ကန်ဘူးဆိုတာဖြေရှင်းတာပေါ့။အဲ့ဒီဟာပါပဲ။နောက်အသေးစိတ်တော့ကျွန်တော်နောက်မှထုတ်ပြန်တာတော့ပါလို့တခုရှိရတယ်။အဲ့တော့ပဲအသေးစိတ်ကြည့်လိုက်ပေါ့နော်
။ရခိုင်ပြည်နယ်လွတ်တော်ကနေစုံလန်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 263 ပုံမှန်ခွဲကားငင်နဲ့ဒီလ9ရက်ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးအခုရက်ပိုင်းအတွင်းစစ်ဆေးနေရရလကိုဒီလ30ရက်မှာပြည်နယ်လွတ်တော်ဥက္ကဋ္ဌကိုတင်ပြမှာဖြစ်ပါတယ်။အဲဒီနောက်လွတ်တော်မှာမဲခွဲဆုံးဖြတ်ကြမှာပါ။ ပြောင်းစုအဆင့်စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်ကိုအာဂတိလိုက်စားမှုနဲ့စစ်ဆေးခံရကြောင်းနဲ့နှုတ်ထွက်သွားရကြောင်းသတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်နေပေမဲ့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး NLD ဆိုရလက်ထက်မှာအာဂတိလိုက်စားမှုပပျောက်ရေးအကောင်အထည်ဖော်ဆောင်ရွက်ရမှာအစားအစာနဲ့စီဝါကုတ်ကဲဦးစီးဌာန FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအာဂတိလိုက်စားမှုကြောင့်ယာရုကထုတ်ပယ်လိုက်ပြီးအခုအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြာသေးခင်ဂျပန်တင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေမှုတွေကိုအတိမတ်ပြုရရောက်နေသလားဆိုပြီးမေးခွန်းထုတ်စရာဖြစ်လာစေပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ ဒီစီစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ်။ voa@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ငါနည်းညဒိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနေကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ရှင်။အခုဆက်ပြီးတင်ဆက်ခြင်းတဲ့သတင်းလွှာကတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုစွဲခြင်းနဲ့ဖမ်းဆီးထားတဲ့ရိုက်တာသတင်းတောက်နှစ်ဦးစီကကွန်ပျူတာနဲ့ဖုန်းတွေစစ်ဆေးတဲ့ရဲမှုခင်းတပ်ဖွဲ့အရာရှိကိုတရားရုံးကဒီကနေ့စစ်ဆေးခဲ့ပါတယ်။ရဲမှုခင်းတပ်ဖွဲ့ရဲ့စ ေးပို့ထားပါတယ်
။နိုင်ငံတော်လူဝတ်ချက်အုပ်ဒီနဲ့တရားစွဲဆိုခံထားတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးအမှုကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ19ချိန်ကျော်ရုံးထုတ်ပြီးတရားလိုပြတက်တည်ဖြစ်တဲ့နေပြည်တော်နီးပညာဌာနရဲမှုကင်းတပ်ဖွဲ့ကရဲမှုအောင်ကျော်ဆန်းကိုစစ်ဆေးခဲ့တာပါ။စစ်ဆေးတဲ့အခါမှာကိုဝါလုံးနဲ့ကိုကျော်စိုးဦးစီကတိတ်ဆိတ်ထားတဲ့ကွန်ပျူတာနဲ့ဖုံးနေတဲ့ကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ21ချက်ကိုတရားခွင်မှာထွက်ဆိုပြီးတပ်သိတင်မှုလျှောက်ထားခဲ့ပါတယ်။တပ်သိတင်မှုလျှောက်ထားတဲ့ပေါ်ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့ပြီးမူရင်းနဲ့တိုက်ဆိုင်စစ်ဆေးဖို့တောင်းဆိုခဲ့တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေဦးကင်မောင်စောက VOA ကိုခုလိုပြောပါတယ
်။တင်တဲ့အခါကျတော့အဲ့21ခုအကြောင်းကိုသူကနေပြီးတော့ဟိုဟာပြောတယ်သုံးနေပြောပြီးအဲ့ဒါတွေကိုတက်စီကတင်နေလုပ်တဲ့အခါကျလို့ကျွန်တော်တို့ကကန့်ကွက်တယ်ရာနော်အဲ့ဒီဥစ္စာအခုလိုတင်မဲ့ဥစ္စာအာတက်တရာအဲ့ဒီနဲ့မညီဘူးဒါကမူရင်းလည်းမတွေ့ဘဲနဲ့မူရင်းနဲ့တက်ဆိုင်စစ်ဆေးပြီးတော့မှထုတ်သိရမယ်ခင်ဗျာအဲ့ဒီမူရင်းနဲ့မပြဘဲနဲ့တက်တရာကိုကန့်ကွက်ပါလေဆိုတော့တရားစီရတယ်အဲ့ဒီဟိုမူရင်းအဲ့ဒီဟိုဟာလေဒီရုံးမှရှိတာဟုတ်ရဲ့ဒိန်းကြတဲ့ဟိုဟာလေရုံးကိုတက်စီကအတင်ပြထားတဲ့ဖုန်းတွေပေါ့ဗျာအဲ့ဒီဖုန်းတွေနဲ့ဒီလက်ပ်တော့ဒီတရားနေပြီးတော့အဲ့ဟိုထုတ်ပြီးတော့မနဲ့တင်ကြရယ်အဲ့ဒါကိုထုတ်ပြီးတော့တက်ဆိုင်ပြဖို့အဲ့လိုတက်ဆိုင်ပြနိုင်မှတက်လျာချင်းလက်ခံမယ်လို့ယူမှအမိန့်ချလိုက်ပါဘူးရယ
်ဒရင်းတော့နှုတ်ရဲ့ကွန်ပျူတာနဲ့ဖုံးမှန်တန်းဒီမှာတွေ့ရှိခဲ့ရဆိုတဲ့ရဲမှုအောင်ကျော်ဆန်းထွက်ဆိုတာဟာဒုသမရာဦးမြင့်စွေရခိုင်ပြည်နယ်တွားရောက်ခဲ့တာတွေပုံရံမင်းကြီးမြန်မာနိုင်ငံလာရောက်တဲ့အချက်လက်တွေဒါဖြစ်ပါတယ်ဒီနေ့ရေမှုအောင်ကျော်ဆန်းတွေ့ရှိထွက်ဆိုချက်တွေကိုမနက်ဖြန်တရားခွင်မှာတင်းစီထားရတဲ့နေ့တိုက်ဆိုင်စစ်ဆေးတော့မှာဖြစ်ပြီးတရားရုံးကတက်တေကံဖြစ်လက်ခံသွားခဲ့မယ်ဆိုရင်တရားခွင်မှာထုကြည့်သွားမယ်လို့ရှင်းနေဦးခင်မောင်စောကဆက်ပြောပါတယ
်။ဒီကဲဆိုပေမဲ့ဟိုဟာဒီပါပဲ။ဟိုဒုသမရဦးမြင့်ဆိုရင်ရခိုင်ကိုသွားတော့မှာအဲ့ဒါခကြီးစင်လို့နော်။နောက်တစ်ခါပို့ရဟမီလာတွေကခကြီးစင်လို့အဲ့အရာတွေပေါ့ဗျာ။အဲ့ဒါကြောင့်မဲ့အဲ့ဒီကျွယ်အဲ့အရာတွေကတော့ဟိုဟာဟိုအထိတ်မှာကက်ပရှင်လောက်ထားတာကတော့ဟုတ်ရှုပ်ွက်တို့နားတခါထိတ်တန်းရှုပ်ွက်တို့ယူယူအဲ့လိုဟာအဲတက်ဆိုင်စစ်စိလို့ဟိုဟာပေါ့တက်စီကဝင်ဒီဟိုဟာပေါ့တက်စီကအတိရုံးကလက်ခံပြီဆိုရင်တော့ဒါတွေစက်ထက်စဉ်းစားပါကျွန်တော်တို့ကလည်းအဲ့ဒါတွေကိုကျွန်တော်တို့အရေးကြီးကြီးမှသူချင်ပေါ့ဒါရှုပ်ွက်ကြလားလူတွေအကုန်ကြည့်ပြီးသားလားဒါတွေပေါ့ဗျာနော်
တရားလူတွေဘက်ကတရားလူပြတက်တေ28ဦးတင်သွင်းခဲ့ပြီး19ဦးကိုစစ်ဆေးခဲ့ပြီးတော့လူပြတက်တေတူဖြစ်တဲ့ဒူရဲမူဟောင်းမိုးရံနိုင်ကတော့ရိုက်တာသတင်းတော်တွေကိုစာရွက်စာရွက်နေမပေးခဲ့ပဲအကွက်စင်ဖမ်းကြည့်ခဲ့တယ်လို့တရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။အဲဒီနောက်မှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုသတင်းတော်2ဦးကိုခွင့်ပြုချက်မရှိဘဲအင်တာဗျူးဖြေဆိုခဲ့လို့ရဲစည်းကမ်းထိန်းသိမ်းဥပဒေ16ခန့်နဲ့ထိန်းသိမ်းခဲ့ပြီးထောက်နှံတစ်နှစ်ချမှတ်ခဲ့လိုက်ပါသေးတယ်ခင်ဗျာ။
ကိုထဲအောင်ခက်သတင်းပေးပို့ခဲ့တာပါဒေါက်တာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာညဘက်အစီအစဉ်တွေဖြစ်ပါတယ်အခုဆက်ပြီးသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါဦးမယ်အမေရိကန်လူမျိုးတွေနဲ့တခြားနိုင်ငံသားတွေမြမယဉ်ကျေးမှုနဲ့မြန်မာနိုင်ငံအကြောင်းပုံမသိရှိစေရေးအတွက်ရည်ရွယ်ပြီးအာရှຫນွေဘွားအမေရိကန်လူမျိုးတွေရဲ့ယဉ်ကျေးမှုအခမ်းအနားမှာမြမတွေလည်းပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ပါတယ်။ဒီအကြောင်းကို Virginia ပြည်နယ်မြို့တော် Richmond မှာမေလ19ရက်စနေနေ့ကကျင်းပတဲ့အခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ
်။ကတ်တာကတော့တော့
နစ်စင်မေလာဟာအမေရိကန်ပြည်ထောင်စုမှာရှိနေကြတဲ့အာရှပစိဖိတ်ကျွန်းနိုင်ငံသားတွေအတွက်တည်ကြားသတ်မှတ်ပေးထားတဲ့လဖြစ်တာနဲ့အညီဗာဂျီးနီးယားပြည်နယ်ရဲ့မြို့တော် Richmond နဲ့အနီးဝန်းကျင်မှာရှိတဲ့အာရှຫນွေဘွားတွေစုပြီးအာရှပစိဖိတ်နိုင်ငံများရဲ့ယဉ်ကျေးမှုပွဲတော်ကိုကျင်းပခဲ့ကြပါတယ်။22ကြိမ်မြောက်ကျင်းပတဲ့ဒီနေ့မှာတော့ Richmond ဒေသမှာရှိနေတဲ့မြန်မာမိသားစုတွေစုပြီးဒီအာရှယဉ်ကျေးမှုပွဲတော်မှာပထမဆုံးအကြိမ်ဖြစ်ပါဝင်ဆင်နွှဲခဲ့ကြပါတယ်။တခြားအာရှပစိဖိတ်နိုင်ငံတွေနေတူမြန်မာတွေကလည်းယဉ်ကျေးမှုနဲ့ဆိုင်တဲ့ပစ္စည်းတွေကိုပြသတာအုန်းနှုတ်ခောက်ဆွဲနဲ့လက်ဖက်ဆတဲ့မြန်မာအစားအစာတွေကိုချက်ပြုတ်ရောင်းချကြတာတွေအပြင်မြန်မာနဲ့တိုင်းရင်းသားရိုးရာအကတွေကိုလည်းကပြဖျော်ဖြေခဲ့ကြပါတယ်။ဒီယဉ်ကျေးမှုပွဲတော်မှာမြန်မာနိုင်ငံအနေနဲ့ပထမဆုံးအကြိမ်စတင်ပါဝင်နိုင်ရေးအတွက်ဦးဆောင်ကြိုးပမ်းခဲ့သူကတော့ဒေါက်တာခင်ကျော်ကျော်သိန်းဖြစ်ပါတယ်။သူကဒီပွဲမှာပါနိုင်အောင်ကြိုးစားလှုပ်ဆောင်ခဲ့ရပုံနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။ကရိုလိုင်းနာပြည်နယ်ကနေလာပြီးဒီပွဲမှာကရင်တိုင်းသားအကနဲ့ပါဝင်ကူညီဖျော်ဖြေပေးခဲ့တဲ့အဖွဲ့ကောင်းဆောင်ကိုကျော်မင်းဦးကလည်းမြန်မာနိုင်ငံကတိုင်းရင်းသားဒလိထုံးတန်းတွေကိုပြသခြင်းနဲ့အတွေ့ရောက်လာခြင်းဖြစ်ကြောင်းရှင်းပြပါတယ်
။နိုင်ငံတကာရဲ့ဒလိကိုရိုးရာတွေပြတဲ့ပွဲဆိုတော့ကိုယ့်မြန်မာပြည်ရဲ့ကျေးလက်ရိုးရာတွေပြတဲ့ဟာနောက်ပြီးကရင်တိုင်းသားရဲ့သူတို့ရဲ့ဒလိထုံးတန်းဘယ်လိုမလဲသူတို့ရဲ့ရိုးရာရည်ကြီးမှုကိုပြသခြင်းဆိုတာအဲ့တော့လာပြီးတော့ပြောပြတာပေါ့။
မြန်မာအဖွဲ့အနေနဲ့မင်းသမီးအကနှမျိုးကရင်ရိုးရာကျေးလက်သဘောအကနဲ့ခစ်ပေါ်တေးတချင်းတပုတ်ဖြစ်တဲ့အစိုးရမနှောရဲ့တနခါးလေးနဲ့မောင်းချစ်သူတချင်းနဲ့မြောက်ကရိုလိုင်းနာပြည်နယ်ကကရင်လက်ပြူပြူတွေကလည်းကပြဖျော်ဖြေခဲ့ကြပါတယ်ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်မှာနိုင်ငံအလိုက်သူတို့ရဲ့သက်ဆိုင်ရာရိုးရာပစ္စည်းတွေကိုပြသထားကြသလိုအစားအသောက်တွေကိုလည်းခမအတွင်းမှာပဲချက်ချင်းချက်ပြုတ်ရောင်းချကြပါတယ်မြန်မာနိုင်ငံအတွက်ပြသထားတဲ့ခမအရှိမရုပ်သေးအကကိုပါတပါတယ်ကပြဖြောပြေးပေးနေတာကြောင့်လူအများရဲ့စိတ်ဝင်စားမှုလည်းရရှိခဲ့ပါတယ်။စနစ်ပေါ်မှာတော့ပါဝင်ကြတဲ့နိုင်ငံအသီးသီးကသူတို့တန်ရာတန်ရာအကနဲ့တခြားဖြောပြေးရေးအစီအစဉ်တွေကိုအလဲကျတင်ဆက်ဖြောပြေးခဲ့ကြပါတယ်။ဒီအာရှပစိဖိတ်ယဉ်ကျေးမှုပွဲတော်ကိုအာရှနိုင်ငံသားတွေအပြင်စိတ်ဝင်စားကြတဲ့ဒီတက္ကအမေရိကန်တွေလည်းအများအပြားတက်ရောက်အားပေးပြီးအစားအသောက်တွေကိုဝယ်ဆားခဲ့ကြတာတွေ့ရပါတယ်။မြန်မာအဖွဲ့ကတော့အခုနှစ်တည်းသာအောင်လာမယ့်နှစ်တည်းမှာပါဝင်ဆင်နွှဲသွားကြဖို့အခုကတည်းကအာတင်းထားကြပြီဖြစ်ပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ဘွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို7925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ2532 52နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာသူယုံကြည်ရာကဏ္ဍမှနားဆင်ရမှာကတော့
ဒီနေ့ကျမယုံကြည်တဲ့ပညာရေးနဲ့လုပ်ငန်းဝင်ပိုင်းဆိုင်ရာဘလို့အောင်မြင်မှုရရှိအောင်ကြိုးစားမလဲဆိုတဲ့အချက်နှစ်ချက်ကိုမျှဝေပေးချင်ပါတယ်
။ပညာရေးနဲ့တင်ကြားရေးဆိုင်ရာ Fulbright ပညာသင်ဆုရရှိပြီးဝင်းစကိုဆင်မက်ဒီဆင်တက်ကတို့မှပညာသင်ယူနေတဲ့ဆီယာမဒေါက်တာဦးခိုင်ရဲ့ယုံကြည်ရာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ရန်ကုန်တီလဝါစိတ်ကန်းစီမံကိန်းအတွင်းလယ်သမားတွေနဲ့ရဲတပ်ဖွဲ့အကြားယုံရင်ဆန့်ခတ်ဖြစ်ပြီးရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လယ်သမား၃ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။လယ်သမားတွေကတော့ကာလပေါက်ဈေးအတိုင်းရော့ပေးရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောပါတယ်။တီလဝါစက်မှုဆောင်အပါဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာနေကြရတဲ့အခြေအနေတွေကိုအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
တီလဝါစက်မှုဇုံနဲ့တီလဝါစိတ်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ၁၂ရက်နေ့ကတီလဝါစိတ်ကန်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ကြာပန်းအလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ၁၂ရက်ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ၁၆ရက်နေ့ကရန်ကုန်မြို့အော်ခီဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လည်ရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စာညှိနှိုင်းပေးနေတဲ့ကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မှတ်မှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်အသင့်ရှိကြောင်းတီလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဦးချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ်
။ကိုတို့လာညှိညှိနိုင်နိုင်နေပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း150ပေါ့နော်။ကာလပေါက်ဈေးနဲ့ညှိနိုင်ပြီးတော့ကိုတို့နဲ့တပြေးလက်ရည်ကလေးလေးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေပြီးပေါ့ပြီးပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ချင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်
ဒါဖြည့်ဖြည့်လုပ်ပေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ
်။နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော့ကြီးမညှိနိုင်မဲနဲ့ကိုတို့ကိုလဲနေသေးလားတင်းတိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်။တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေထပ်တုံးပြီးတော့ကိုတို့ကိုဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲ့ဒီတဲ့ယူတွေကတူအချုပ်ခံရတယ်။အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူး။ခြံဝင်းထပ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်။အဲ့လိုတွေ့နေရတယ်
။မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတောင်ဝင်းကအခုလိုဆက်ပြောပြပါဗျ။
တနင်္လာနေ့ရတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကား Dao, Suya, Bajangwine, Yoji Piame, Sure Hamuri, Dupiola, eh? Suya, Yoji, Nakama Bill, Sure, Tagaria, Dua, the Uba in Babu, like Vijone, Ubayani, Vido, Luema Vido, Ubaza, Hone, Ubita, Pisao, Dua, Diao, Cabiola, Le Pama, Bono.
Let's see, young one, when Gijo, Yaloya Dema, Puinlim, and Tamu, Machida, Chetigole, Utawang, accept your Piavare.
Now we know Ujo Mendea do a look on Yadiali, Menel Lueni Lambi, Palo Lesuro. The Longandaku Lome, Gonda Pome Zulujan, Lutoma, who democracy Kedima, Timido Swinui Bima, and Longan Lokame, Yoshida. Two are the Catalita and Lutori by Matin Swinu Ben and do the one and do some lonely Hari. Ukama, Leguma, Kesari Bona.
ကျောက်တန်းမြို့နယ်ကိုစားပြုအနယ်ဒီပြည်သူ့လွတ်တော်အမတော်အေးမြတ်မြတ်မျိုးကတော့ရောကြီးရဖို့အတွက်ဖဲသူမအနေနဲ့လက်သမားတွေဘက်ကရက်တီလှုပ်ဆောင်ပေးနေပြီးတန်ဖိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရောကြီးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ်ကိစ္စဖြစ်တယ်လို့ပြောပါတယ်။ဒီရေးသေးရဲ့အပိုင်းကိုကြတော့လေဒီမှာကမပြောရှင်တာရန်ကုန်တိုင်းဒေ
ဒီနေ့ကတော့ဒါကရော်ပြီးတော့မှလုတ်တရားမယ်ဆိုတဲ့ပက်ကတော့ဒီမှာအငြင်းရက်တည်ရပေါ့လေဘယ်လောက်ဝယ်ဝယ်အတိုင်းတအားတော့ဒါရန်ကုန်တိုင်းတိုင်အစိုးရနဲ့ဒီကုမ္ပဏီရဲ့လို့ကျောင်းပြည်သမားတွေအရင်ရမယ်လို့ယူဆပါတယ်လက်ရှိအငြင်းပေါ်နေတဲ့လေယာဉ်မြေတွေကိုရော်ကြီးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကင်ကြမယ်ကုမ္ပဏီတို့ကအချို့ကျတဝ
ဒီလမ်းကြောင်းအရာအေးအေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တဲ့ဆိုတဲ့အချက်ကိုလည်းဒေါ်အေးမြတ်မြတ်မျိုးကထောက်ပြပြောဆိုခဲ့ပါတယ်။ဟိုကျွန်တော်ကလေလွတ်တော်မှာအမိခဲ့ပြပါတယ်သူစီ ဒီပေါ်မှာနှစ်ရှင်ကများနေထိုင်ခဲ့တဲ့တမားတို့ရဲ့ဒေတာကံတူတူရဲ့ဘဝကို ခံနေပြီးတော့မှာတော့လုပ်လို့မရပါဘူး။ကျွန်တော်တို့ဒေတာကံတူတူရဲ့ဘဝဖွင့်ချုပ်ပြည့်တဲ့အတွက်ကိုစဉ်းစားပေးမှာစီစဉ်ပေးမှာဖြစ်ပါပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအပြင်တောင်တူတွေလောက်ခဲ့ကြတာပါ။ကျွန်တော်တို့ဒေတာမှာလေအတူလိုက်ရနေအကျယ်ကြီးကိုသိမ်းယူလိုက်ရောရေးပေးကောင်းပေးပါလေ။ဒါတန်းရောရေးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်။ရောရေးပေးအောင်လုပ်နေတယ်ကျွန်တော
through boy yet in Nitana yet to a select kuni dene lulet or in a muga piovare. Tajonle, let in the low, the data ubered a mule lonely jam at a sa. Piatantare a two CYA zone sanya ubered in it and ye, the bini looks on Yabo lo a jangule, to in a muga, sub piovare.
Oh, the Mamusima, Tika, Pitana, ah, let's see data can you. Me nine years of Ubidilan Maloka, being that in the Lumia, what the Comuniani be allow you and not Comunia don't be who Redisa. But I was a mark to send the side down to Keraka, special economics of Matamarusima, special law on Shibare, to get to the wise on my own Shibare. Long you be a free, tomorrow you are Muara, Nia.
ကျေးဇူးနဲ့ခံပါတယ်ဘာလို့ဘွာတာဖြစ်တဲ့တန်းနဲ့ဖြစ်ရှင်ပြီးခဲ့ရတယ်ဒီမှာတောင်းအမြင်နဲ့တောင်းဆိုခဲ့တာပါဘွာတာတစ်ခုရှာမှတ်ပြီးတော့ဒီပြဿနာကိုပြည်ပြည်နဲ့ဖြေရှင်းလို့ပါအခုဟာလက်တက်ကလေးဖြေရှင်းနေတဲ့အကြံအစည်နောက်ဆက်ကဆက်ပြီးဖြေရတာပါရှင်ညီမလေးကမှအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတော့ကျိမာတဲ့မျှ ရှိပါဘူး။ဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေး policy တွေကနှိမ့်မှန်လမ်းမှန်ဟုတ်ရလား။ဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါလေ။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိနှိမ့်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားတင်ပါတယ်ခင်ဗျာ။
ကိုယ်စားဝန်ထမ်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့မဆုမြတ်မွန်စီစဉ်ထုတ်လွှင့်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။ လောက်ခွင့်နေမှာလောက်သားအင်အားအစာစက်ကရိယာတွေဆက်ရုပ်တွေနဲ့ပို့ပြီးအစာထိုးနေရာယူလာချိန်မှာဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဆက်ရုပ်တွေစီကဝင်ငွေကုန်ကောက်ဖို့ကြိုးစားနေပါတယ်။ဒါကိုနီးပညာကုမ္ပဏီတွေဘက်ကဘယ်လိုတုံ့ပြန်ကြတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှတင်ပြထားပါတယ်။
American ကနည်းပညာမျိုးတော်လိုတော်ပြောနိုင်တဲ့ San Francisco မှာတော့လူအစားထိုးသုံးတဲ့စက်ကရိယာတွေဆက်ရုပ်တွေကိုဝင်ငွေကုန်ကောက်တဲ့မတင်ဆိုတဲ့ကိစ္စကဆွေးနွေးငင်းခုန်စရာဖြစ်နေတဲ့ကိုသားညွန်ဦးရေမြို့တော်ရှိသူတယောက်ဖြစ်တဲ့
James King ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုဆက်ရုပ်တွေစက်ကရိယာတွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ Robot Tax ဆက်ရုပ်အခွန်ပေးတဲ့နယ်ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆီမမောက
ပြောရမယ်ဆိုရင်ဆက်ရုံလုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုဆက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်အလိုလျောက်ဖုံးဆုပ်ပေးတဲ့ဆက်ရုပ်ရေစာတဲ့အချိန်မှာကိုယ်နားအောင်အလိုလိုရောက်လာမဲ့ရေခဲတတဟင်းချက်ပေးနိုင်တဲ့ဆက်ရုပ်စာပို့သမားမလိုပဲအိမ်ရှိအထိကိုအမှပစ္စည်းတွေကိုအရောက်ပို့ပေးတဲ့ဆက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်န
အဲ့ဒီလိုဆေးဥတွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်အဲ့ဒါကြောင့်လုံသားအင်အားအစားဆေးဥတွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုဆေးဥတွေအတွက်ဝင်ဝင်ကုန်ကောက်တာပါလို့ဂျင်းပင်ကတိုက်တွန်းနေတာပေါ့ဗျ
It's not immigration it's not the offshoring of jobs automation and robots is absolutely
နိုင်ငံသားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူးလုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူးနောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၄ချိန်ချမှုကြီးကလူအစားထိုးဆက်ကရီယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ
်။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှည်လန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီကွန်ဂရီကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနှီးပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေခွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2009ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောပူတဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကျကျပြက်ပြက်အစားထိုးသုံးနိုင်ဖို့ကြိုးစားနေကြတာနှေးသွားအောင်နဲ့တက်ကြီးရွယ်ဦးတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလေးငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပေါ်ပြီးတော့မှငွေကြေးသုံးဆွဲတဲ့လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မင်းမြန်ကမှပြောခဲ့တာရှင်။အဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်စွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းဆေးဥတွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမွေရဲ့။အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကြွညင်တင်တန်းတွေပေးနိုင်ဖို့ဆေးဥပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာအစိုးပြုတ်ခဲ့ပြီးဒီနှစ်စမ်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေကုန်ကောက်နိုင်ဖို့ကြိုးစားနေပေမဲ့ Silicon Valley ကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေကုန်ကောက်မဲ့ကိစ္စကိုအတော်ကိုကန့်ကွက်ကြတယ်အခုဒီကယ်လီဖိုးနီးယားပြည်နယ်ကရှော့ပင်မောတချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေဟိုတယ်လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့ Nightscope ဆိုတဲ့ကုမ္ပဏီရဲ့ CEO ဝီလျံဆန်ဒါနာလီကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ
် Progress will continue our plan is going to go from 7 billion people to 9 billion people
တိုးတက်မှုတွေကဆက်ရှိနေမှာပါ။ဒါကြီးမှလူသန်း 8,000 ကနေ 9,000 ထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူအများရှိမှာမဟုတ်ပါဘူးအစိုးရတွေအနေနဲ့ကပြည်သူတွေကိုကာကွယ်ဖို့ကပထမပါအခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူ
းအလောက်ခွင့်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လုပ်ပေးနေလို့အလုံးမှညင်းဝေးစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလုပ်တွေကိုပို့ပြီးတော့အားစိုက်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်နောက်လူတွေရဲ့အလုပ်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရဲရှင့်ဆက်ရုပ်တွေကလူတွေရဲ့အလုပ်နေရာကိုယူတာမဟုတ်ပါဘူးတဲ့လုပ်ရမယ့်အလုပ်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ငြင်းချက်ထုတ်ကြတယ
်။အလုပ်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလားဘယ်တော့အဲ့ဒီအခြေအနေရောက်မှလဲဆိုတာကတော့ရှေ့လျှောက်အခြေတည်ကိုငြင်းစရာကိစ္စတွေဖြစ်နေမှာသိကြတယ်ဗျ။ OECD အဖွဲ့ကြီးရဲ့ commander ချက်အရဆိုရင်တော့အမေရိကမှာအလုပ်ခွင်900ကိုင်နှုန်းအလုပ်နေရာ73တန်းလောက်ကိုဆက်တွေကအစားထိုးနေရာယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုပ်တွေအစားထိုးတဲ့တက်ရောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆီမမော
ဘယ်အတိုင်းအတာထိဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုံသမားတမကကတော့တမကတွေအနေနဲ့ဒီဆက်ရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်သင့်တယ်လို့ထင်တယ်တမကဥက္ကဋ္ဌ Rome Eloi ပြောတာကဒီလိုပ
ါ I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်တင်တယ်လဲလုပ်သားတွေဘာဖြစ်သွားမှာလဲဆိုတာအတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်ဤပညာတိုးတက်မှုအချိန်ကချိုးတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘယ်လိုဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှတ်ထားတဲ့ဆက်ရုပ်မျိုးတွေကရှိနေပြီဆက်ရုပ်တွေမှာဆက်ရုပ်တွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေတယ်လို့ဆက်ရုပ်တွေကိုဝင်ငွေကွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလန့်ဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တစ်နှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ရုပ်မျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်မတစ်ခုမှထောက်ပြထားပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကူညီတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုတနင်္လာနေ့ညပဲအစီအစဉ်တိုင်းမှာတင်ဆက်ပေးနေပါတယ်အခုဆက်လက်ပြီးတော့ကဘာတဝံအနုပညာအားကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်အသီးသီးမှာထင်ရှားကြော်ကြားလူသိများသူတွေကြောင့်တပတ်အတွင်းသတင်းထွေတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါရဲ့ရှင်။
မင်္ဂလာပါရှင်အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်းမှာတော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီရဲ့မင်္ဂလာဆောင်ကနိုင်ငံအတွက်ဝင်ငွေအများကြီးရှာပေးတာပါအမေရိကန်ဆိုတော့ဂျက်နက်ဂျက်ဆင်ကတော့သူ့ရဲ့အနုပညာစွမ်းဆောင်မှုအတွက်အသိအမှတ်ပြုစုစည်းတစ်ခုရရှိပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုပြောပြပေးပါမယ်ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့ရဲ့2018ခုနှစ်တော်ဝင်မင်္ဂလာပွဲကနေပြီးတော့ဗြိတိသျှစီးပွားရေးအတွက်ပေါင်စတာလင်တန်900ထက်မနည်းရှာပေးလိမ့်မယ်လို့သုံးသပ်ခန့်မှန်းကြပါတယ်။သူတို့နှစ်ဦးမင်္ဂလာပွဲကိုဝင်းဆန်နန်းတော်မှာမေလ19ရက်နေ့စနေနေ့မှာကျင်းပတာပါ။အဲ့ဒီမင်္ဂလာပွဲကနေပြီးတော့ပေါင်စတာလင်တန်900ဝန်းကျင်အမေရိကန်ဒေါ်လာတန်660ကျော်စီးပွားဖြစ်လိမ့်မယ်ဆိုပြီးတော့ Brand Banner ရေးဆိုင်ရာအဖွဲ့ကြီးရဲ့စက်စစ်သုံးတည်းကြီးအဖွဲ့ကခန့်မှန်းထားခဲ့ပါတယ်။ဟိုတယ်နဲ့ခီးသွားလုပ်ငန်းကနေပြီးတော့ခန့်မှန်းချေပေါင်စတာလင်တန်200အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်290နီးပါးရမယ်လို့တွက်ထားတာပါပါတီပွဲတွေအခမ်းပွဲတွေအသုံးငွေတွေကနေပြီးတော့ပေါင်စတာလင်တန်150ဒေါ်လာတန်200လောက်ရမယ်လို့သူခန့်မှန်းထားခဲ့ပါတယ
် We estimate very conservatively at about £500 million we think approximately £200 million will come from tourism travel hotelsabout £150 million will come from people spending money having parties and celebrations
ကဘာတဝကျညာသားတွေအတွက်ပေါင်တန်100ဒေါ်လာတန်130ကျော်ဒီဆက်အုတ်ထုံမက်ခွက်မင်္ဂလာဆောင်နဲ့ပတ်သက်လို့အမှတ်တရဖြစ်စေတဲ့ပစ္စည်းတွေဝယ်ယူကြမဲ့ငွေကတော့ပေါင်တန်ပေါင်50ဒေါ်လာနဲ့ဆိုရင်ဒေါ်လာ66တန်သုံးဆွဲကြလိမ့်မယ်လို့ခန့်မှန်းထားခဲ့ကြတဲ့အကြောင်းကိုဒီကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဒေးဗစ်ထိုင်းကမင်္ဂလာမဆောင်ရင်ရက်ပိုင်းနေမှာပဲပြောသွားခဲ့ပါတယ်။မင်္ဂလာဆောင်အတွက်လန်ဒန်အနောက်ပိုင်းမှာရှိတဲ့ဝင်းဆန်မြို့လေးကိုရွေးချယ်ရတာကတော့သူတို့အတွက်တကယ်ကိုအမှတ်တရရှိစေလို့ဖြစ်တယ်လို့မင်္ဂလာဇနီးမောင်နှံတို့ကပြောသွားပါတယ်။သူတို့နှစ်ယောက်လုံးနဲ့ရင်းနှီးတဲ့ဂျာကာတငယ်ချင်းတယောက်မိတ်ဖွဲ့ပေးလို့သူတို့2016ခုနှစ်ဇူလိုင်လမှာတွေးဆောင်ခဲ့ကြပြီးတော့အဲ့ဒီနောက်ပိုင်းမှာတော့သူတို့ပုံမှန်လိုတွေးဆောင်ပြစ်ခဲ့ကြပြီးတော့နောက်ပိုင်းမှာချစ်ကြိုက်သွားကြတာပါ။2019ခုနှစ်အေပရီလတုန်းကဒီ Harry ရဲ့အကိုဖြစ်တဲ့ Cambridge မြို့သားနဲ့မြို့သားကတော်တို့မင်္ဂလာဆောင်ကြတုန်းကဗြိတိန်နိုင်ငံကိုအဲ့ဒီတလရဲမှာအရင်နှစ်တကာထက်ဧည့်သည်35,000ကျော်လောက်ပို့ပြီးတော့လာသွားခဲ့လို့နိုင်ငံရဲ့ကိငင်းတန်းဆိုင်ရာအချက်အလက်တွေမှာတွေ့ရပါတယ်။အခုလည်းဝင်းဆန်မြို့ကဝင်းဆန်နန်ဒော်ရဲ့ညနေချင်းဆိုင်ကအခန်းပေါင်း68ခန်းရှိတဲ့ဒ the heart and garden hotel မှာတော့မင်္ဂလာပွဲကိုလာရောက်တဲ့သတင်းမီဒီယာတွေနောက်ပြီးဧည့်သည်တွေကြိုတင်ဦးထားလို့အစိုးရရဲ့ကဟိုတယ်အခန်းနေပြည်နေခဲ့တယ်လို့ဟိုတယ်ကပြောတာပါနိုဝင်ဘာလမှာသူတို့နှစ်ယောက်ဆေးဆက်လိုက်ပြီးကလေးကဆိုရင်တော့ဝင်းဆက်မြို့ကကဘာလက်ခီးတဲ့အမတ်တရအယောင်ဆိုင်တွေမှာဟယ်ရီနဲ့မေဂန်တို့ရဲ့အမတ်တရပစ္စည်းတွေအဲ့ဒီမှာတွေကရောင်းချပြီးတော့ဆွဲဆောင်ထားခဲ့တာပ
ါ The whole population was extremely interested and excited by the prospects and we're looking forward to it and we hope that it'll help to improve our tourist trade
အခုလိုမျိုးမင်္ဂလာပွဲကိုသူတို့မြို့မှာလုပ်ဖို့ရွေးချယ်တဲ့အတွက်အမတမဝမ်းသာကြောင်းပြီးတော့ဒီတမျိုးလုံးတွေလည်းစိတ်လှုပ်ရှားရတယ်ဆိုပြီးတော့မြို့တော်ဝန်ဂျွန်လန်ဒန်ကပြောပါတယ်ရှင်အမေရိကန်ပြည်အောင်စုမှာကျင်းပတဲ့ Billboard အဆိုပေးပွဲမှာတော့ Janet Jackson ကိုအများအားကြရသူစုချင်းမြို့ဖို့အတည်ဖြစ်သွားခဲ့ပါတယ်အမေရိကန်ပြည်အောင်စု Las Vegas မြို့မှာမေလ20ရက်နေ့မှာကျင်းပမယ့်ဆုပေးပွဲမှာသူက Billboard Icon စုကိုရရှိမှာပါအဲ့ဒီအခမ်းအနားကိုအဆိုတော် Kelly Clarkson ကအခမ်းအနားမို့လို့ပေးမှာဖြစ်ပြီး Janet Jackson ကလည်း6နှစ်အတွင်းမှာပထမဦးဆုံးချင်းရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်ပြသတဲ့ပြည်သက်ရှိမှောက်စင်ပေါ်ဖြော်ပြမှုနဲ့ပြည်သက်ကိုကျေးဇူးတင်ကြောင်းပြသမှာပါသူ့ရဲ့အရင်မှာတော့ Prince, Stevie Wonder, Cher, Neil Diamond,Celine Dion နဲ့ Jennifer Lopez တို့အဲ့စုရခဲ့ကြပါတယ်။ Janet Jackson ဟာလည်းဒီစုကိုတကယ်ရလိုက်တဲ့သူပါ။ That's the way love goes. I get lonely all for you ဒီလိုတဲ့ချင်းတွေနဲ့ Billboard အကောင်ဆုံးတေးဂီတအစီအစဉ်တွေမှာနှစ်ပေါင်းများစွာနေရာယူထားခဲ့သူပသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and prop red.
မအေးတနာချိုစီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ပညာရေးနဲ့သင်ကြားရေးဆိုင်ရာ Fulbright ပညာသင်ဆုရရှိပြီး Wisconsin Madison တက္ကသိုလ် University of Wisconsin Madison မှာပညာသင်ယူနေတဲ့ဆရာမဒေါ်သက်ဥခိုင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါရယ်။
အလုံးမင်းမင်္ဂလာပါဒီနေ့ကျမယုံကြည်တဲ့ပညာရေးနဲ့လုပ်ငန်းဝင်ပိုင်းဆိုင်ရာဘလို့အောင်မြင်မှုရရှိအောင်ကြိုးစားမလဲဆိုတဲ့အချက်နှစ်ချက်ကိုမျှဝေပေးကြပါတယ်ပထမအချက်အနေနဲ့ကတော့အောင်မြင်မှုရရှိဖို့အတွက် plan ချဖို့အရေးကြီးပါတယ် plan လို့ပြောတဲ့အခါမှာရေရှည်အတွက်ပဲမဟုတ်ပဲရေတိုးအတွက် plan တွေကိုချဖို့အရေးကြီးပါတယ်ဒီမှာတော့ကျမက short term plans လို့ခေါ်တဲ့ရေတိုးအတွက် plan ကိုဘယ်လိုထားရမလဲဆိုတာကိုအဓိကထားပြီးတော့ပြောပြပေးကြပါတယ်ရည်ရွယ်အတွက် plan ချဖို့ဆိုရင်အချိန်တစ်ခုသတ်မှတ်ပြီးတော့ target တစ်ခုကိုထားရပါမယ်။ business မှာဆိုရင် sales target သတ်မှတ်မျိုးနဲ့တူပါတယ်။ဒီလမှာတော့ဒီအကြောင်းပမာဏရရှိအောင်ရောင်းမယ်ဆိုပြီးတော့သတ်မှတ်တလို့မျိုးပါ။ဥပမာပြရမယ်ဆိုရင်ကျောင်းသားကျောင်းသူတွေအနေနဲ့နောက်ဆုံးလပိုင်းမှာခေါ်မဲ့ scholarship ကိုလျှောက်မယ်ဆိုပြီးတော့တားကထားတာမျိုးဒါမှမဟုတ်ရင်လည်းနောက်၃လပိုင်းမှာ IELTS ဒါမှမဟုတ်လည်း TOEFL test တခုခုကိုဖြည့်မယ်ဆိုပြီးတော့တားကထားတာမျိုးပါဒီလိုမျိုးအချိန်တခုကိုသတ်မှတ်ပြီးတော့ target တခုကိုထားလိုက်မယ်ဆိုရင်လိုအပ်တဲ့ preparation ပြင်ဆင်မှုတွေ effort အားစိုက်ထုတ်မှုတွေကိုဒီ target ကိုရရှိဖို့အတွက်ကျမတို့ကကြိုးစားအထောက်တော့မှာပါတကယ်လို့အဲ့ဒီလိုမျိုး target ကိုမထားတာဘူးအချိန်တခုကိုမသတ်မှတ်ထားဘူးဆိုရင်preparation ဘိုင်းမှာရောကိုယ့်ရဲ့ effort အားစိုက်ထုတ်မှုဘိုင်းမှာပါအများကြီးရောကြသွားပြီးတော့ကိုလိုချင်တဲ့ပန်းနိုင်ကိုလိုချင်တဲ့အောင်မြင်မှုကိုရရှိဖို့နှောက်နှေးကြံ့ကြာတာမျိုးတွေလမ်းကြောက်တာမျိုးတွေဖြစ်နိုင်ပါတယ်လုပ်ငန်းဝင်ပိုင်းဆိုင်ရာမှာလည်းတူတူပါပဲကို profession မှာတိုးတက်ဖို့အတွက်လိုအပ်တဲ့သင်တန်းတွေ workshop တွေအင်္ဂလိပ်စာတိုးတက်မှုတွေအတွက် target တွေကိုသတ်မှတ်ပြီးတော့ကျမတို့ကစူးစမ်းအထောက်မယ်ဆိုရင်အောင်မြင်မှုရရှိမှာအသေးချာပဲဖြစ်ပါတယ်plans ချတဲ့အခါတိုင်းမှာကိုယ်သတ်မှတ်ထားတဲ့လိုမျိုးမရရှိတာမျိုးဖြစ်လာခဲ့ရင်ဘယ်လိုလုပ်မလဲဟုတ်ပါတယ်အဲ့ဒီအတွက်ကျမတို့ဟာ backup plan လို့ခေါ်တဲ့ plan B ကိုထားရှိတာပေါ့အရေးကြီးပါတယ်အဲ့ဒီတော့တခုခုများကိုယ့်ရဲ့အစီအစဉ်လွှဲချော်သွားခဲ့ရင်ကျမတို့မှာလုပ်စရာ plan B ဆိုတာရှိပြီးသားဖြစ်နေမှာပါအဲ့ဒီတော့အရေးကြီးတဲ့တခုကကျမတို့က target တွေသတ်မှတ်တဲ့ short term plans တွေကိုချတဲ့အခါမှာကိုယ့်ရဲ့တကယ့်ရည်မှန်းချက်ပန်းနိုင်ကိုဦးတည်နေတဲ့ targets တွေ plans တွေဖြစ်ဖို့အတွက်အရင်အရေးကြီးပါတယ်
ဒုတိယအချက်ကကိုတော့ကျွန်မမဟာတမဂန္ဒီရဲ့အဆိုလေးတစ်ခုကိုကိုးကားပြီးတော့ပြောပြချင်ပါတယ်။ The future depends on what you do today. ဆိုလိုတာကတော့မင်းရဲ့အနာဂတ်ကမင်းဒီနေ့လုပ်ရအပေါ်မှာပဲမူတည်ပါတယ်တဲ့။ဆိုအဲ့ဒီတော့ဘလို့မူတည်နေတာလဲ။ပညာရေးပိုင်းမှာပဲဖြစ်ဖြစ်လုပ်ငန်းဝင်ပိုင်းမှာပဲဖြစ်ဖြစ်ကျမတို့ကကိုယ်လုပ်နေတဲ့လုပ်ပေါ်မှာစေတနာအဖြစ်အားစိုက်ထုတ်မှုအဖြစ်နဲ့အကောင်းဆုံးလုပ်ဆောင်ကြဖို့ပါအဲ့တော့ကိုယ့်ရဲ့ဒီနေ့စူးစမ်းအထောက်မှုကကုချက်ချင်းနဲ့ငင်အကျိုးအမြတ်ရရှိခြင်းမှာရရှိမယ်ဒါပေမဲ့ကျမတို့ရဲ့အနာဂတ်အတွက်အများကြီးအထောက်ပံ့ပေးနေမှာအသေးချာပါဥမာဆိုပါစို့အဲတက္ကသိုလ်ကျောင်းသူတွေကတယောက်ကတွေးတယ်ငါနောက်နေ့နေ့နေရင်ဘွဲရမှာပဲအဲ့တော့သူပုံမှန်ပဲစူးစမ်းတယ်ပုံမှန်ပဲစာလုပ်တယ်ဆောင်းဝါကိုတိုင်းအောင်သွားတယ်နောက်တယောက်ကတော့ကိုဒီနေ့စူးစမ်းနေတဲ့အလုပ်ကိုဒီနေ့စူးစမ်းနေတဲ့ဘာသာရပ်တွေပေါ်မှာတကယ်ကိုလိလာတင်ယူတယ်နားလည်အောင်လုပ်တယ်အဲ့တော့ဒီနေ့ယောက်ကအနာဂတ်မှာ scholarship တခုကိုလျှောက်ကြရမယ်ဆိုပါစို့သူတို့ရဲ့ grades သူတို့စူးစမ်းရတဲ့အခုအမှတ်တရရလက်သူတို့ရဲ့တကယ်အခြေအချင်းတွေဟာအကွာကြီးကွာနေမှာပါသူတို့ရဲ့အနာဂတ်အောင်မြင်မှုဟာလည်းလုံးဝမတူညီနိုင်ပါဘူးလုံငန်းဝင်မှလည်းဒီအတိုင်းပါပဲတကယ်ကိုယ့်ရဲ့အလုပ်ပေါ်မှာစေတနာထားပြီးလုပ်တဲ့လူနဲ့ပုံမှန်ပြီးပြီးရောလုပ်မဲ့လူရဲ့အနာဂတ်အောင်မြင်မှုဟာမတူပါဘူးတကယ်စူးစမ်းတဲ့သူအတွက်အနာဂတ်မှာအခွင့်အလမ်းတွေဟာတကယ်ကိုပေါ်လာမှာပါသူတို့ရဲ့အောင်မြင်မှုဟာတခြားစီဖြစ်နေမှာပါအဲ့ဒီတော့ကိုယ့်ရဲ့အောင်မြင်မှုဟာကိုယ့်အပေါ်မှာပဲမူတည်ပါတယ်။ကိုစူးစမ်းနေတဲ့ပညာရေးအလုံးမှာတိထပ်ပိုးပြီးအောင်မြင်မှုရရှိပါစေလို့ဆုတောင်းပေးရင်ဒီကောင်းချုပ်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်မှာတနင်္လာညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
တင်းလာနေညဘက်အစီအစဉ်အဆုံးမသတ်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ရှင
်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတိုးမြင့်လှုပ်ဆောင်တဲ့အတွက်အမေရိကန်လယ်သမားတွေအကျိုးအမြတ်ကြီးမားစွာရကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။နိုင်ငံတို့ကုန်ပစ္စည်းတွေတစ်ဖက်နိုင်ငံကိုတစ်ဖက်နိုင်ငံကထုတ်တဲ့ကုန်ပစ္စည်းတွေကိုတစ်ဖက်နိုင်ငံကအခွန်ကောက်တိုးမြင့်ကောက်ခံမယ်ဆိုတဲ့ပြင်ထန်တဲ့လှုပ်ဆောင်ချက်တွေမလို့ဖို့တရုတ်နဲ့အမေရိကန်ကြားသဘောတူညီချက်ရလိုက်ပြီဖြစ်ကြောင်းစတီဗ်မနူချင်ကပြောဆိုပြီးတရုတ်ကြားမှာသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေမှာသဘောတူညီချက်တွေရလိုက်ပြီဖြစ်ကြောင်းဒီကနေ့တနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစီယုံရေးအဖွဲ့မှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့သတင်းပေးတအူးစိတ်ဝင်ခဲ့တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးပေးဖို့တနင်္လာနေ့မှာညွှန်ကြားမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာတရားဦးတရားရေးဌာနနဲ့ထိတ်တဲတွေ့မယ်အလားအလာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဗဟိုထောင်လိုင်းအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ရွေးချယ်ခံထားရသူဂျီနာဟတ်စပဲဟာမကြာသေးခင်မိနစ်ပိုင်းအတွင်းကပဲကြမ်းတက်စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ဝါရှင်တန် DC မြို့အပြင်က CIA ဌာနချုပ်မှကျင်းပတဲ့အဲ့ဒီကြမ်းတက်စာချိန်ဆပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းတက်ရောက်ခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကိုအာမခံချက်ပေးဖို့နဲ့နိုင်ငံကနေထွက်ပြေးသွားသူထောင်ပေါင်းများစွာပြန်လာရေးအားတက်စေဖို့စစ်မှန်တဲ့စစ်ရင်စေတနာကိုပြသဖို့အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအကြီးအကဲကမြန်မာအစိုးရကိုတင်းနှင်းကုန်နေတဲ့အတိုက်တွန်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ရဲ့အကြီးအကဲမဂရင်းဟာ၃ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်အဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာနဲ့ရခိုင်လူမှုအဝန်အဝိုင်းနှစ်ခုစလုံးနဲ့တွားရောက်တွေ့ဆုံပြီးတဲ့နောက်မှာအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။
ဗနီဇလာရကောက်ပွဲမှာလက်ရှိသမ္မတနီကိုလတ်မဒူရိုကဒုတိယ6နှစ်သက်တမ်းပြန်လည်အရွေးခံရကြောင်းရကောက်ပွဲဘုတ်အဖွဲ့ကပြောကြားလိုက်ပါတယ်မနေ့တနင်္ဂနွေနေ့ကကျင်းပတဲ့ရကောက်ပွဲကိုတော့အာနာရှင်ကိုနန်းတင်တဲ့ပွဲလို့ဆိုပြီးအတိုက်ခံတွေကတပိတ်မောက်ခဲ့ကြသလိုနိုင်ငံတကာအတိုင်းအဝန်အများပြားကလည်းရှုံချခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေည17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမညသင်အောင်ပါ
This program has come to you from the Voice of America, Washington.